ဗင်္ဂလားကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမိဘနဲ့ကလေးအဖြစ်စရင်ဝင်နေတဲ့ကလေးပေါင်းတပေါင်းခွဲကျော်နေပြီဖြစ်တဲ့အကြောင်းဗင်္ဂလားဒေ့ရှ်တာဝန်ရှိသူတွေက BOA ကိုပြောပါတယ်ရိုဟင်ဂျာဒုက္ခသည်တန်တဝက်ကျော်မှာကလေးအရေအတွက်60ရာခိုင်နှုန်းကျော်ရှိနေပြီးအဲ့ဒီထက်ကမိဘနဲ့ကလေးအရေအတွက်ကိုသူတို့ကောက်ခံရမှာအချက်လက်မှန်ရဖို့အခက်အခဲတွေရှိပေမဲ့စနစ်တကျဖြစ်အောင်ဗင်္ဂလားဒေ့ရှ်အစိုးရကဆောင်ရွက်နေတယ်လို့လည်းဆိုပါတယ် BOA သတင်းတောက်တွေဖြစ်တဲ့ဂျိုးဖီမင်းနဲ့မုတ်တတရားရရှိသူပြပထားတဲ့တရင်လွာကိုမတ်အင်ဂျင်နိုင်ကပြောပြမှာပါရှင်
။မိဘအုပ်ထင်းမှုမပါဘဲရောက်လာကြတဲ့ရိုဟင်ဂျာကလေးတွေကိုဒုက္ခသည်စခန်းအတွင်းစီးရင်ပြုစုရမှာတဦးချင်းစီရဲ့ပြောဆိုချက်ကိုမှန်မှန်အတည်ပြုနိုင်ရေးအချက်လက်တွေထပ်ပြီးရဖို့အခက်အခဲတွေရှိပေမဲ့လက်ရှိစီးရင်ကောက်ယူရတဲ့အရေးအတွက်အရာမိဘမဲ့ကလေးပေါင်း19000အထက်မှာရှိနိုင်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံ Cox Bazar ခရိုင်လူမှုဖူလုံရေးဌာနရဲ့လက်ထောက်ညွှန်ကြားမှုပရီတန်ကူမာချောက်ဒရီကပြောပါရယ
်ဘင်္ဂလားဒေ့ရှ်ဘက်မှာမိဘမဲ့ကလေးဖြစ်တတ်မှတ်မယ်ဆိုရင်ကျွန်တော်တို့တာဝန်ရှိသူတွေကသူ့ရဲ့တဲအိမ်လေးစီကိုသွားပြီးတော့အတည်ပြုချက်ယူပါတယ်ဒါပေမဲ့သူတို့ပြောတဲ့အချက်လက်မှန်စုံစမ်းနိုင်မှုမြန်မာဘက်အချမ်းကိုသွားလို့မဖြစ်နိုင်ပါဘူးအဲဒါကြောင့်သူတို့ပြောတဲ့အချက်လက်တွေကိုပဲကျွန်တော်တို့ကစူးစမ်းကြောက်ယူရပါတယ်
မိဘမဲ့ကလေးဖြစ်စင်းကောက်ယူရမှာအဲ့ဒီကလေးနဲ့အတူမြန်မာနိုင်ငံကနေထွက်ပြေးလာတဲ့လူတွေအပြင်အနီးအနားဝန်းကျင်ကလူတွေကိုလည်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကစုံစမ်းမေးမြန်းတယ်လို့ပရီဒမ်ကူမာချောက်ဒရီကဆိုပါတယ်
။တကယ်လို့တက်တဲ့ထောက်ထားတွေမရှိဘူးဆိုလို့ရှိရင်နှုတ်နဲ့ပြောဆိုချက်တွေပေါ်မှာအခြေခံပြီးတော့အချက်လက်ကိုကောက်ယူပါတယ်။တရားဝင်လုံထုံးလုံနည်းတိုင်းပြည့်စုံအောင်လို့ကျွန်တော်တို့ရဲ့နည်းပြဟာကိုထိန်းသိမ်းထားပါတယ်။ယာနုံးပြည့်မှန်ကန်မှုရှိတယ်လို့ကျွန်တော်တို့မပြောနိုင်ပေမဲ့အလုံးကတော့အချက်လက်အမှားတွေမပါဘူးဆိုတာကိုတော့ပြောနိုင်ပါလေ
UNICEF ပြောခွင့်ရပုဂ္ဂိုလ်ယန်မြောက်စီမွန်က VOA ကိုအီးမေးလ်ကတဆင့်အကြောင်းပြန်ကြားရမှာဘင်္ဂလားဒေ့ရှ်အစိုးရကစီရင်ကောက်ယူထားတဲ့ရိုဟင်ဂျာမိဘမဲ့ကလေးပေါင်း 14,940 ရှိနေကြောင်းအတည်ပြုထားပါတယ်စစ်စစ်သုံးသပ်လို့ပြီးသွားတဲ့အရေးအတွက်တဝက်ကျော်ကတော့ဘင်္ဂလားဒေ့ရှ်လူမှုဖူလုံရေးဝန်ကြီးဌာနရဲ့ကွန်ပျူတာနည်းပညာနဲ့အချက်လက်သိရှိတဲ့စီရင်တွေထည့်သွင်းထားတယ်လို့ဆိုပါတယ်လက်ရှိအခြေအနေအရစခန်းတွေထဲမှာတယောက်တည်းတီးခါစီနေတဲ့ကလေးငယ်10ဦးရဲ့အစီရင်ကိုရရှိထားပြီးအခုသူတို့ဘင်နီယာတွေမှာရှိနေလဲသူတို့ကိုအသေးအချာအကာအကွယ်ပေးဖို့ဒေသဆိုင်ရာဘင်္ဂလားဒေ့ရှ်အစိုးရအာဏာပိုင်တွေကိုဆက်သွယ်ပြောဆိုထားကြောင်း UNICEF ကပြောပါတယ်ဒီတော်တွင်ဒုက္ခသည်မိဘမဲ့ကလေးတွေအတွက်အဆောက်အအုံစောင့်လုပ်ပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကစဉ်းစားနေပြီးဒီအတွက်အထောက်အကူပေးရေးအဖွဲ့အစည်းတွေနဲ့ဒီတင်ပတ်အတွင်းဆွေးနွေးခဲ့ကြောင်းဘင်္ဂလားဒေ့ရှ်အခြေဆိုင် NGO အဖွဲ့တစ်ခုဖြစ်တဲ့ BRAC ရဲ့ညွှန်ကြားရေးမှူးဒေါက်တာအီရန်မရီယမ်ကပြောပါတယ်။ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာတကြော့ပြန်ဖြစ်လာတဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာဒုက္ခသည်တိုင်းနယ်ချီထွက်ပြေးရမှာအဓိကကလေးတွေဖြစ်ကြပြီးအများအပြားဟာသူတို့ရဲ့မိဘတွေကိုမြန်မာနိုင်ငံဘက်အချမ်းတာမှမဟုတ်ထွက်ပြေးလာတဲ့လမ်းမှာဆုံးရှုံးခဲ့ကြရတာဖြစ်ပါတယ်။သူတို့ကြုံခဲ့ရတဲ့အဖြစ်အပျက်တွေအကြောင်းကလေးငယ်တွေကိုယ်တိုင်ပုံဖော်ရေးဆွဲထားတဲ့ပကြီးတွေကိုကမ္ဘာကလေးများရန်ပုံငွေအဖွဲ့ UNICEF ကစုဆောင်းပြသရမှာအလွန်ထိတ်လန့်တုန်လှုပ်ပွေကောင်းတဲ့ထိရက်တွေကိုနိုင်ငံတကာအသိုင်းအဝိုင်းကမြင်ခဲ့ကြရပါတယ်ရှင်